မုံရွာချင်းနှင်းမြစ်ကူတရာကနေအနောက်ဖက်ကံပသိမ်မုံရွာလမ်းအတိုင်းလာခဲ့ရင်စပယ်တောင်နဲ့ကျေးစင်တောင်ခြေတွေအရောက်ဒုံတော်ရွာနီကာလန်ဘေးဝဲရမှာတောင်ကုန်းတွေလားမြေစာကုန်းမှုမှုတွေကိုတွေ့မြင်ရမှာဖြစ်ပါတယ်။ဒီမြေစာကုန်းတွေဟာဒေသခံတွေတပိုင်းတနိုင်ကြီးနေချက်ကြတဲ့ဒုထာချေစခန်းလေးတွေဖြစ်ပါတယ်။ကျေးစင်တောင်စပယ်တောင်ဝန်းကျင်ကကံကုန်းဒုံတော်ရွာသာရေကြီးပင်စတဲ့ရွာတွေဟာတရားမဝင်ဒုထာချက်သူအများစုရှိတဲ့ရွာတွေဖြစ်ပါတယ်။85စရူယန်ဘေပတ်လည်အကျယ်ရှိတဲ့ဒုထဖန်းတဲ့ရေကန်တကန်ကိုရက်20ကြာတန်စားနေနဲ့ဖမ်းရပြီးဒီကနေမှအပေါ်ယံချော်တွေဖယ်ပြီးကျင်းနီကုန်ချမ်းတွေပြန်ထုတ်ယူရပါတယ်ကန်တကန်ကနေပိတ်သချိန်20အထိထွက်တယ်လို့ဒုထဖမ်းဖို့ရည်သေးနေတဲ့အမျိုးသမီးတူကပြောပါတယ်တကယ်တော့ဒီဒုထချက်သူတွေဟာဒီရွာတွေကလယ်သမားတောင်သူတွေပါလို့ဒုံတော်ရွာသားကိုမျိုးလိုင်ကပြောပြပါတယ်
သူကမြေတွေတိမ့်ထားတာမြေတွေတိမ့်ပြီးတော့ယူကြီးတော့မပြီးဘူးယူကြီးမပြီးဘဲနဲ့မြေတွေတိမ့်တာတိမ့်ပြီးတော့သူတို့ကလို့လောက်တာအာဒီကလူတွေတက်ပြီးတော့ကျု
ပ်ရန်စီစပယ်တောင်ကျင်းစင်တောင်ကျင်းနီစီမံကိန်းဟာနာမည်ကြီးလပတောင်းတောင်ကျင်းနီစီမံကိန်းနဲ့မိုင်အနှဲငယ်အဝေးမှာရှိပါတယ်ရန်စီစပယ်တောင်ကျင်းနီစီမံကိန်းကိုမြမတက်မတော်ပိုင်စီးပွားရေးဥပိုင်ကုမ္ပဏီနဲ့တရုတ်ရန်စီမြန်မာကုမ္ပဏီကလုပ်ငန်းဖော်ဆောင်နေတာဖြစ်ပြီးဒေသခံတအူးက RFP ကိုပြောပြကြရရရွာဆယ်ရွာကတောင်သူတွေပိုင်တဲ့မြေဧက6300ကျော်ကိုသိမ်းယူထားတယ်လို့သိရပါတယ်။အလားတူပဲဒီတောင်ကြီးကစီးပွားရေးဥပိုင်လီမိတက်ရဲ့မိုးချိုးစာဖြူရဲ့ asset ဆက်ယုံအတွေ့2006-2009ခုနှစ်ကမြေသိမ်းယူတာတွေရှိခဲ့ပါတယ်။တချို့ရော်ကြီးရပိုင်မယ်လို့ရော်ကြီးမရသေးသူတွေလည်းရှိတယ်လို့သိရပါတယ်။ရွာကမြေတွေကိုသိမ်းယူပြီးစီမံကိန်းလှုပ်ဆောင်နေတာဖြစ်ပေမဲ့လို့ရွာကန်လယ်သမားတွေကဒုထချက်ဖို့မြေစာသေးတာမျိုးကိုတော့စီမံကိန်းအာဏာပိုင်တွေကခုမပြုဘူးလို့ကိုမျိုးလိုင်ကပြောပြပါရယ်
။သိမ်းတော့သိမ်းလည်းသိမ်းအပေါ်တက်ချုံတဲ့ခါကျတော့အကျုံးမခံဖမ်းရင်အဖမ်းချီအဖမ်းသိရှိရောအခုကျတော့အဖမ်းသိရတော့မရှိတော့အခုကျနည်းနည်းလွတ်လပ်သွားပြီပေါ့အခုကဆန္ဒတွေပြတယ်
ဒါပေမဲ့မြေယာသိမ်းမှုတွေကြောင့်ရွာသားတွေဆန္ဒပြပွဲတွေမကြခဏလှုပ်ခဲ့ပြီးအဖမ်းအဆီးနှဲသွားတယ်လို့ဆိုပါရယ်ရိုးရာတောင်သူလည်းသမားအလုပ်လုပ်ကြတာဖြစ်လို့မူလကလဲမြေဆုံးရှုံးတဲ့လည်းသမားတွေဟာဒုထာချက်တာကိုတက်ကြွမှုမရှိတဲ့အကြောင်းတောင်ပေါ်ကစက်ယုံတွေကကြီးချက်ရာမှာဒုထာရေတွေကံမနိုင်လို့ရေပေါက်ကြပြီးရွာပတ်ဝန်းကျင်ကိုရောက်ရှိလာတဲ့အချိန်အခါကျမှကြံရမရတဲ့လည်းသမားတွေကဒုထာချက်တောင်သူတွေဖြစ်လာတာလို့ကိုမျိုးလိုင်ကပြောပါတယ
်ရွာလူတွေအကုန်လုံးလိုပဲမြေဆုံးရတာအဲမြေဆုံးလို့ဆန္ဒပြတယ
်ဒုထာလို့ဒေသခံတွေခေါ်တဲ့ဂျင်းနီတတုကွန်ပေါင်းဟာကောဘာစာဖိတ်ဂျင်းနီနဲ့ဆာဖာအက်ဆစ်ဓာတ်ပါတဲ့ဓာတ်တတုတစ်မျိုးဖြစ်ပြီးလူအသားအရေကိုထိပါများရင်ရာယန္တာနဲ့တခြားအရေပြယောဂါတွေဖြစ်ပေါ်လာစေနိုင်ပါတယ်။အစားအသောက်မှာပါဝင်ခဲ့ရင်လည်းအသက်အန္တရာယ်အထိဖြစ်စေနိုင်ပါတယ်။ဒေသခံတွေအနေနဲ့အခုလိုအဆိပ်ရှိတဲ့ဒုထာတွေကိုနေ့စဉ်ထိတွေ့နေရတဲ့အတွက်အကျန်းမာရေးအရထိခိုက်တာတွေရှိတယ်လို့ကိုမျိုးလိုင်ကပြောပြပါတယ
်။ဒါကြီးအကုန်လုံးငကူတော့လေခင်းနေပေါ့။အဘာရီဆိုင်ဘာရီဆိုင်ပေါ့။တောင်သူတွေအခုတောင်သူတွေအဲ့ပေါ်ကဒုထဆလို့တာအဲ့ဆလို့တဲ့ချိန်မှာအဲ့ဘွားဆလို့တာဒီတဲ့ပေါက်ကျိုးကြတယ်မနိုင်တာအဲ့ကျိုးကြနေတော့ဒါတွေဒုထကြီးပုံဖြစ်ဒုထကြီးပြေကုန်တော့မတန့်အဲ့ဒီအန်နေလေးများတယ်လူယောဂရယောဂရရင်လည်းဒီဘက်ကလူတွေကသဝတ်နေအသိမကြီးတော့ဒုထလှုပ်တာဒါတွေလဲဒါသူတို့ကြောင့်မို့ဒီညီတွေလည်းပြက်တာဒါငကူတော့အမီယိုးနေတယ်အခုကဒုထကြီးဝင်သွားအခုရေတောက်ရေတော့မှမတန့်တော့သိပြီနာနာဖို့ကြည့်တယ်ကူလိုက်မယ်ရွာထဲမှာယွင်းချောင်းဆိုတာအဲ့တချောင်းယွင်းချောင်းတချောင်းပဲကောင်းတယ်ကြီးအဲ့ကြီးပဲတောက်တော့ကျန်တဲ့ကြီးကအကုန်လုံးပိုက်ဆော့နေတာဒုက္ခပါမတန့်ဘူးကြီ
းစပယ်တောင်းတဲ့ဂျင်းစံတောင်ဂျင်းနီစီမံကိန်းဟာအရင်ညမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ကလေးကဂျင်းနီအများဆုံးထုတ်လုပ်တဲ့ဒေသဖြစ်ပြီးအခုအစိုးရတဲ့လက်ထက်မှာတရုတ်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်စပယ်တောင်းဂျင်းစံတောင်လို့အလွယ်ခေါ်ယူမလို့တကယ်တမ်းစပယ်တောင်းဆိုတာမရှိတော့ပါဘူးလို့ကိုမျိုးလိုင်ကပြောပါတယ်
တပေတော့မရှိတော့ပုံတော့ယောက်ကြီးဖြစ်သွားအခုကကြီးစင်းအောင်ပဲကျန်တော့ကြီးစင်းအောင်တော့မှအခုကတဝက်ကြောကြောပြူရော
ဈေးကွက်မှာဂျင်းနီဈေးကျနေတဲ့အတွက်အခုဆိုရင်ဒုထချက်တဲ့လူဥယျာဉ်နဲ့သွားပြီးတခြားကြုံရအလုပ်တွေကိုကြပန်းအလုပ်လုပ်ပြီးအသက်မွေးဝမ်းကြောင်းနေရသူတွေလည်းရှိရလို့ပြောပါတယ်တချို့ဆိုရင်ဂျင်းနီစီမံကိန်းတစ်ခုမှာတာမန်ဝန်ထမ်းအဖြစ်အဆောင်လုပ်ရတဲ့သူတွေလည်းရှိတယ်လို့ကိုမျိုးလိုင်ကပြောပါတယ
်တော့ဒါတွေအကုန်အပြည့်ပဲလူတွေမှလျော်လုံးလူတွေလုတ်ကန်တာတော့ခုကြတော့ပိုလုတ်လိုက်ပြီးလုတ်လိုက်အဲ့လိုလိုက်ရတာအဲ့အပေါ်ကလေတောင်ပေါ်လေဝန်တန်းနေခွာတာအဲ့လိုဝန်တန်းနေလိုက်ရတာအခုဝန်တန်းနေကလကသိမ့်ပြီတလမှာ8000 9000အဲ့ကြတော့မကြိုက်ကြမကြိုက်တော့ဒုထာကြီးလုတ်ကြမကြိုက်တော့ဆန္ဒကြီးကြတယ်ဒီအဲ့ခက်သက်ရက်တွေလကဒူးခိုင်းတာလကမဒူးရင်ဆန္ဒပြတယ်အဲ့လိုခက်သက်ရက်ကြရင်မသိဘူးလုံသမားနေတွေကမစင်းလို့ မစင်းမနဲ့ပြက်ထားတာတောင်းမော်အဆောင်တယောက်မရှိတော့ပါကြ။အဲ့ချိန်မှာအမုံကျုံးရတယ်ကျွန်တော်ကအဲ့လိုပဲကျုံးတာ
။အဲ့ဒါတော့ကျင်းစင်တော်စပယ်တော်ကျင်းနီစီမံကိန်းအနေကလယ်သမားတွေဖြစ်ကနေတရားမဝင်ဒုက္ခချက်သူတွေဖြစ်လာတဲ့အကြောင်းဒေသခံတို့ဦးနဲ့တနေ့တာတွေ့ဆုံမေးမြန်းခဲ့တာကိုတင်ပြလိုက်တာဖြစ်ပါရဲ့ခင်ဗျာ။